ဆီးရီးယားမှာ၃နှစ်နီးပါးရှိတော့မဲ့ပြည်ရင်းစစ်အဆုံးသတ်ရေးအတွက်ဆီးရီးယားအစိုးရနဲ့အနောက်နိုင်ငံတွေထောက်ခံတဲ့အတိုက်ခံအဖွဲ့ရဲ့ကိုယ်စားလှယ်တွေကြားမှာဒီကနေ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့စနေနေ့မနက်ပိုင်းတုန်းကပထမတစ်ကြိမ်တွေ့ဆုံမှုဟာနိုင်ယူဝက်လောက်ကြာပြီးတော့ကုလသမဂ္ဂဂျာဝင်ဆေးဆက်ပေးသူလက်တာဘရာဟီမီကိုပဲနှစ်ဖက်လုံးကဥတီပြောခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒုတိယတစ်ကြိမ်ဆွေးနွေးပွဲကိုတော့နေ့လယ်ပိုင်းမှာထပ်ပြီးတော့လုပ်မှာဖြစ်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုပဲမစ္စတာဘရာဟီမီကနေတဆင့်ဆွေးနွေးကြမှာဖြစ်ပါတယ်နှစ်ဖက်ကြားအလင်းနဲ့ဆွေးနွေးမှုတွေကိုစနေနေ့မကုန်ခင်အထိမလုပ်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲကနေထွက်သွားမယ်လို့ဆီးရီးယားအစိုးရကချိန်ချောက်ခဲ့ပါတယ်။အတိုက်ခံတွေဘက်ကလည်းသမ္မတဘာရှာအယ်အာဆတ်ဆင်ပေးရေးကိစ္စဆွေးနွေးဖို့သဘောမတူရင်ဆီးရီးယားအစိုးရနဲ့ထိတ်တိုက်ညှိနှိုင်းမှုတွေလုပ်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။သမ္မတဆင်ပေးရေးကိစ္စကိုဆီးရီးယားအစိုးရကပယ်ချခဲ့တယ်လို့သဘုံတွေဟာအကြမ်းဖက်မှုကိုအားပေးနေတာဖြစ်တယ်လို့ဆွတ်ဆွဲခဲ့ပါတယ်။